တောင်ရက်ချက်ကိုထပ်ပြေးခုတ်လုံးနေတဲ့ရိုင်ဂျာတွေလုံခြုံစွာနေရပြန်နိုင်တဲ့အတွက်လူအတာတွေကိုတိမှန်ဖို့လူသားချင်းစာနာမှုအဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေကိုရခိုင်ပြည်နယ်တွင်တွားရောက်ခွင့်ပေးဖို့အမေရိကန်အစိုးရကအင်တာနက်မှာတောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံရေးဌာနနိုင်ငံရေးအတွင်းဝင်ဒေးဗစ်ဟီးလ်ကအင်္ဂါနေ့ကနေတောက်ကြနေသည့်မြန်မာနိုင်ငံတရက်ကြာခီတော်ရောက်နေခြင်းမှာအခုလိုတောင်းဆိုလိုက်တာပါရခိုင်ပြည်နယ်ရဲ့အခြေအနေဟာဒုက္ခတွေနေရပြန်ဖို့အတွက်လုံခြုံစိတ်ချရမှုမရှိဘူးလို့နိုင်ငံရေးအတွင်းဝင်ဟီးလ်ကပြောပါတယ်တင်းနေရှိတဲ့ရွန်ဂျာဒုက္ခတွေနေရပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြားပြီးခဲ့တဲ့နှစ်ကသဘောတူညီချက်ရခဲ့ပေမဲ့ဒုက္ခတွေကသူတို့ရဲ့လုံခြုံရေးအတွက်ဆိုးရိမ်တာကြောင့်ပြန်ဖို့ငြင်းဆန်နေတာပါဒုက္ခတွေကိုအတင်းကျပ်ပြန်ပြီးပို့ဖို့မလုပ်အောင်လက်ရှိအခြေအနေတွေကိုမေဒီရောမှာမြန်မာအာဏာပိုင်တွေနဲ့ဆွေးနွေးမှာဖြစ်ကြောင်းနိုင်ငံရေးအတွင်းကိုဟေးကပြောပါတယ်။မြန်မာထိတဲ့အရာရှိတွေလူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုရဆွဆွဲချက်တွေအတွက်သူစိတ်ပူကြောင်းနဲ့ကျူးလွန်တဲ့အရာရှိတွေပေါ်မှာအမေရိကန်အစိုးရကအရေးယူခံခန့်မှုတွေချမှတ်ထားတာဖြစ်ပြီးတဆင့်တိုးအရေးယူဖို့လည်းလှုံ့ဆော်မှာဖြစ်ကြောင်းပြောပါတယ်။ထိုင်းအခြေခံအရာရှိတွေနဲ့ဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံချန်ရေးဌာနနိုင်ငံရေးအတွင်းကိုဟေးကထိုင်းနိုင်ငံအနေနဲ့အရှင်အလက်ကျဥက္ကဋ္ဌရာထူးရယူထားချိန်မှာရွန်ဂျာပြဿနာကိုအမေရိကန်နဲ့အတူလက်တွဲဖြေရှင်းဖို့လည်းတောင်းဆိုခဲ့တာပါ။ထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်ကတော့အရှင်အလက်ကျဥက္ကဋ္ဌဖြစ်လာတဲ့ထိုင်းနိုင်ငံနဲ့ပြီးခဲ့တဲ့လတွေအတွင်းရွန်ဂျာရီလုံခြုံစွာနေရပြန်နိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့နဲ့လက်တွဲလှုပ်ဆောင်နေကြောင်းမကြာသေးခင်ကပဲပြောကြားခဲ့တာပါ။